အမေရိကန်ပြည်ထောင်စုဥရောပနဲ့ဂျပန်နိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းမှာအပူချိန်ဟာစံချိန်တင်လောက်အောင်မြင့်တက်နေတာကြောင့်လူတွေတန်းနဲ့ချီပြီးတော့ပြင်းထန်တဲ့အပူဒဏ်ကိုရင်ဆိုင်နေရပါတယ်။အမေရိကန်မှာတော့ကယ်လီဖိုးနီးယားပြည်နယ်ကနေတိုက်ဆက်ပြည်နယ်အထိပူလိုင်းဖြတ်တာနဲ့ကြုံနေရပြီးတော့အပူချိန်ဟာစနေနဲ့တနင်္ဂနွေနေ့မှာအပူဆုံးဖြစ်မယ်ဆိုပြီးတော့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပြင်းထန်တဲ့အပူချိန်ကြောင့်ဂျမိုင်းယန်တွေဖြစ်ပေါ်နေပြီးတော့လူတွေကိုလည်းနေပိုင်းမှာအပြင်းမထွက်ကြဖို့နဲ့ရေဒက်ခန်းချမှုတွေမဖြစ်အောင်နေကြဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်။Arizona ပြည်နယ် Phoenix မြို့မှာတော့အပူချိန်ဟာ15ရက်သက်တိုက်စံချိန်တင်ခဲ့ပြီးတော့တောက်ကြာနေကတော့109 degree Fahrenheit ရှိခဲ့ပါတယ်လို့မြို့သားမိုးစလဌာနကပြောပါတယ်။ California ပြည်နယ်က Death Valley မှာဆိုရင်လည်းမနက်ဖြန်မှာအပူချိန်ကစံချိန်တင်မြင့်တက်ပြီးတော့130 degree Fahrenheit အထိပူပြင်းမယ်လို့ခန့်မှန်းထားကြပါတယ်။ Washington မြို့တော်မှာဆိုရင်တော့လာမယ့်သတင်းပတ်ကုန်အထိအပူဒဏ်ခံစားရမယ်လို့ကြိုတင်ခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်က American Mexico နယ်စပ်တစ်လျှောက်မှာရာသီဥတုအရန်ပူလွန်းတာကြောင့်ရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူ10ယောက်တင်ဆုံးခဲ့တယ်လို့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဥရောပဘက်ကဒီမြေထဲပင်လယ်ဒေသမှာဆိုရင်အပူလိုင်းဖြတ်နေတာအစိုးဆုံးအီတလီနိုင်ငံမှာဒီနေ့စနေနေ့တနင်္ဂနွေမှာအပူချိန်ကစံချိန်တင်ထက်တက်အောင်မယ်လို့ခန့်မှန်းနေတာကြောင့်ရောမမျိုးတော်ပါဝယ်မျိုးကြီး16မျိုးမှာအနီရောင်ဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဂရီးနိုင်ငံမှာတော့အပူချိန်ကဒီနေ့မှာ110ကျော် Fahrenheit ထိရှိလာနိုင်တာကြောင့်ကမ္ဘာလက်ခီးစည်တွေအသွားများတဲ့ Acropolis နဲ့ဒီပန်းချန်နေအများပြားကိုလည်းဒုတိယမြောက်နေ့ဖြစ်ပိတ်ထားပါတယ်။ဒါအပြင်ပြင်သစ်ဂျာမနီ၊စပိန်၊ပိုလန်နိုင်ငံတွေမှာလည်းအပူချိန်ပြင်းထန်တဲ့ဒဏ်တွေနဲ့ရင်ဆိုင်နေရပြီးတော့အာရှဘက်မှာဆိုရင်တော့ဂျပန်အရှေ့ပိုင်းကတချို့နေရာတွေမှာမနက်ဖြန်တနင်္ဂနွေနေ့တနင်္လာနေ့တွေမှာအပူချိန်က100ဒီဂရီကနေ120နှစ်အထိရှိမယ်လို့ဂျပန်မိုးစလဌာနကခန့်မှန်းထုတ်ပြန်ထားပါတယ်ခင်ဗျာ။